Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်အောက်တိုဘာလ19ရက်ဗိုလ်ဒဝင်းနဲ့ညနေခင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွန်းအနေ9နိုင်အထိ line meter 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့ညနေခင်းအတွက်အစီအစဉ်ကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမခင်မြွှေးပါအီရန်နိုင်ငံမိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ထဲကနေလွတ်မြောက်အောင်အနိုင်တိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်တခါမြန်မာနိုင်ငံမှာသာမကဒေသတွင်းမှာပါငြင်းကြေးရင်းနဲ့တည်ငြိမ်ရေးရအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာတော့အမေရိကန်တန်ရုံရှိဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအကြားမှာဒီကနေ့ရုံးရင်ဆန်ခဲ့အခြေအနေတချို့ရှိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမှာကသခိုင်းတိုင်းကျွန်းမြင့်အတွက်မှာဆက်လီမှောက်ပြီးတော့လူသိမ်းဆုံးသူရောက်50လောက်အထိရှိနေပါပြီ
။ဒီဆုံးတော့ကျွန်တော်တို့ဒီသခိုင်းတိုင်းဘက်မှာတော့45လို့ပြောတယ်။ဟိုဘက်ကျွန်းသွားတာ9လောင်းလို့ကြားတယ်အဲပေါင်းဆိုရင်တော့ပေါင်းလိုက်တော့50လောက်ရှိ
တယ်။ပျောက်ဆုံးနေတဲ့သူတွေလည်းရှိပြီးတော့တည်ဆုံးသူအရေးအတွက်လည်းတွန်းလာနိုင်သေးတယ်ဆိုတဲ့အကြောင်းကိုကဏီမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းနိုင်ကခုလိုပြောသွားတာကိုမကြခင်မှာအပြည့်စုံနားဆင်ကြရမှာပါ။ဒါပြင်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့နိုင်ရေးအတွက်စိုးရိမ်စရာတွေရှိနေသေးတယ်ဆိုတဲ့သတင်းကိုလည်းခုညနေမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးသွားမှာပါ။
အိန္ဒိယနိုင်ငံမိုဆူးမြို့ကိုအာရစ်စစ်သွေးကြွတွေလက်ထဲကနေလွတ်မြောက်အောင်အနိုင်တိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြားအမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာပြောဆိုလိုက်ပြီးဒီချိန်ထဲမှာလည်းရှစ်ဆက်ကြုံတွေ့ရမယ့်အခက်အခဲတွေကိုသတိပေးပြောဆိုထားပါတယ
် Perhaps a million civilians are still living there. And so in addition to rooting out ISIL, our focus jointly is on the safety and the humanitarian.
အဲ့ဒီမှာနေထိုင်နေတဲ့တန်းနဲ့ချီတဲ့အရဲသားတွေရှိကောင်းရှိနိုင်ပါတယ်။ဒါကြောင့်IS စစ်သွေးကြွတွေကိုအမြင့်ပြတ်ချိန်မုံတာအပြင်တစ်ချိန်တည်းမှာလည်းတိုက်ခိုက်မှုတွေကနေဘေးလွရာရှောင်ရှားနေကြရတဲ့အရက်သားပြည်သူတွေရဲ့လုံခြုံရေးနဲ့သူတို့အတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့ကိုကျွန်တော်တို့အာရုံထားလှုပ်ဆောင်နေပါတယ်။ဒါကျွန်တော်တို့အစိုးရတွေထိတ်တန့်ဦးစားပေးလုပ်သွားမယ့်ကိစ္စဖြစ်ပါတယ်လို့သမ္မတဥပမာကပြောသွားတာပါ။မိုဆူးမြို့ကို IS စစ်သွေးကြွတွေလက်ထဲကနေပြန်လည်တည်ယူဖို့အီရတ်အစိုးရနဲ့ခါတပ်ဖွဲ့တွေကထိုးစစ်ဆင်နေတာနဲ့အမျှဒီကနေ့ဒီမိုဆူးတဝိုက်တိုက်ခိုက်မှုတွေကနေဘေးလွရာရွှေ့ပြောင်းလာသူထောင်ထဲကြီးရှိနေတဲ့အကြောင်းနိုင်ငံတကာကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children ကပြောပါရယ်။အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးကိုနှစ်နှစ်ကျော်သိမ်းယူထားတဲ့ဒီ IS စစ်သွေးကြွတွေလက်ထဲကနေပြန်လည်တည်ယူဖို့အတွက်ခါတပ်ဖွဲ့အင်အား1000အီရတ်လုံခြုံရေးတပ်ဖွဲ့အင်အား18000နဲ့အီရတ်ရဲတပ်ဖွဲ့2000ပါဝင်ထိုးစစ်ဆင်နေတာမှာအမေရိကန်စစ်သည်တွေကလည်းပါဝင်ကူညီပေးနေတဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောဆိုပါတယ်အမေရိကန်ဥဆောင်တဲ့ညွတ်ပေါင်းအဖွဲ့တွေကလည်းလေကြောင်းကနေကူညီပေးနေတယ်လို့ဆူနီနဲ့ရှီယာမျိုးနယ်စုတပ်ဖွဲ့တွေလည်းဒီစစ်ဆင်မှုမှာပါဝင်ပါတယ်ရှင
်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့အနေနဲ့မျက်မျက်တတရှင်ပြိုင်ခွင့်ရမှာမဟုတ်ဘူးလို့ Republican သမ္မတလောင်း Donald Trump ရဲ့ပြောဆိုမှုတွေအပေါ်အမေရိကန်သမ္မတ Barack Obama ကပြစ်တင်ဝေဖန်လိုက်ပါတယ်အခုလိုညှင်းညူပြောဆိုနေတာတွေကိုရက်သိမ်းပြီးလာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာသူ့ကိုမဲပေးဖို့မဲဆန္ဒရှင်တွေကိုစီးအောင်တိုက်တွန်းတယ်လို့လည်းသမ္မတကပြောပါတယ်ရွေးကောက်ပွဲမကျင်းပခင်ကိုဝင်ရောက်ရွေးချယ်ခံမဲ့ရွေးကောက်ပွဲနဲ့ဒီရွေးကောက်ပွဲလှုပ်ထုံးလုပ်နည်းတွေအပေါ်အယုံအကြည်ပြတ်ပြောင်းပြောဆိုတဲ့သမ္မတလောင်းမျိုးခစ်တဲ့အမေရိကန်နိုင်ငံရေးသမိုင်းမှာရောတခါသူ့ဘဝတစ်လျှောက်လုံးမှာဘယ်တော့မှမတွေ့ခဲ့ဘူးလို့အင်မီရောမှာကျင်းပတဲ့အီတလီဝန်ကြီးချုပ်နဲ့ပူတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဥပမာကပြောပါရယ်ဒါဟာမကြုံစဘူးဖြစ်ပြီးတော့အခြေအမြစ်မရှိဆွဆွဲတာသာဖြစ်တယ်လို့လည်းဆိုပါရယ်နိုင်ငံတော်ကောက်ခံရရှိတဲ့လူထုသဘောထားစစ်တမ်းတွေမှာဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကအသာစီးရရှိပြီးတဲ့နောက်အခုရက်ပိုင်းတွေအတွင်းထရမ့်ကဒီရွေးကောက်ပွဲရဲ့တရားဝင်မှုနဲ့ပတ်သက်လို့မေးခွန်းတွေထုတ်လာတာပါသမ္မတရွေးကောက်ပွဲမှာပထမဆုံးအခြေအနေနဲ့ဝင်ရောက်ရှင်ပြိုင်တဲ့အင်ချမ်းမြေလုပ်ငန်းရှင် Donald Trump ကပြည်내အချို့မှာကြိုတင်မဲပေးမှုအတွင်းမဲမတမာမှုတွေရှိနေတယ်လို့အထောက်အထားတစုံတရာမပြနိုင်ပဲဆွဆွဲနေတာပါဒါပြင်လာမဲ့ရွေးကောက်ပွဲနေ့မှာပြဿနာတွေရင်ဆိုင်ရမှာဖြစ်တယ်လို့တနိုင်ငံလုံးမှာလည်းမဲမတမာမှုတွေရှိလိမ့်မယ်ဆိုပြီးတော့ပြောပါတယ်သတင်းမီဒီယာတွေကလည်းနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ဝိုင်းပြီးတော့ကြိုးပမ်းပေးနေတယ်လို့ Trump ကဆွဆွဲထားပါတယ်ခင်ဗျာ
American Republican သမ္မတလောင်း Donald Trump ကအမေရိကန်နိုင်ငံရေးကိုတန့်ရှင်းအောင်လုပ်မယ်လို့ဆိုပြီးသူချင်းကလှုပ်ဆောင်သွားမယ့်အစီအစဉ်တွေကိုအဆိုပြုတဲ့အထက်မှာ Congress လွှတ်တော်အမတ်တွေရဲ့တာဝန်သက်တမ်းအရေးအတွက်ကိုကန့်သတ်ဖို့ထည့်သွင်းအဆိုပြုထားပါတယ်။ Congress လွှတ်တော်အမတ်တွေသက်တမ်းဘယ်နှချိန်မှတာဝန်ထမ်းဆောင်သင့်တယ်ဆိုတာကိုကန့်သတ်ချိန်တန်ပြီလို့ Colorado ပြည်နယ်စုဝေးပွဲမှာသူ့ကိုထောက်ခံသူတွေကို Trump ကအင်္ဂါနေ့ကပြောသွားတာပါ။ဒီလိုလှုပ်ခြင်းအဖြစ်အစိုးရရဲ့အချင်းပြတ်ချဆောင်မှုတွေကိုအဆုံးသတ်နိုင်မယ့်အပြင်လက်တလောကြုံတွေ့နေရတဲ့စီးပွားရေးပြဿနာကိုပါအဆုံးသတ်နိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ မေရိကန်ပြည်ထောင်စုဖွဲ့စည်းပုံအရသမ္မတတရားအနေနဲ့တပ်တန်းနှစ်ကြိမ်ထပ်ပို့ပြီးတာဝန်ထမ်းဆောင်ခွင့်မရှိပါဘူး။ဒါပေမဲ့အထက်နဲ့အောက်လွှတ်တော်အမတ်တွေကတော့လူလူကရွေးကောက်တင်မြောက်နေသူရဲ့ဒီတပ်တန်းအကန့်အသတ်မရှိတာဝန်ထမ်းဆောင်နေတာကြောင့်လွှတ်တော်အမတ်အများစုဟာအကြိမ်ကြိမ်ပြန်ရွေးချယ်ခံထားရတဲ့သူတွေပါ။ပြီးခဲ့တဲ့2012ရွေးကောက်ပွဲမှာဆိုရင်တော့ဒီအနိုင်ရတဲ့လွှတ်တော်အမတ်90ရာခိုင်နှုန်းကျော်ဟာပြန်လည်ရွေးကောက်တင်မြောက်ခံထားရတဲ့သူတွေဖြစ်ပါတယ်။ထရမ့်ရဲ့တခြားအဆိုပြုချက်တွေထဲမှာတော့လွှတ်တော်အမတ်တာဝန်ယူခဲ့တဲ့သူတွေကိုရွေးကောက်ပွဲဆိုင်ရာမူဝါဒစည်းရုံးလှုပ်ဆောင်မှုတွေမှာ၅နှစ်ပါဝင်ခွင့်ကန့်သတ်ဖို့နဲ့နိုင်ငံခြားအစိုးရတွေအတွက်မူဝါဒဆိုင်ရာစည်းရုံးလှုပ်ဆောင်နေသူတွေကိုလည်းအမေရိကန်ရွေးကောက်ပွဲရပုံငွေရှာတဲ့နေရာတွေမှာလုံးဝပါဝင်လှုပ်ရှားခွင့်မပြုဘူးဆိုတာတွေပါဝင်ပါတယ်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့ကအီကွေဒေါတန်ရုံမှာခိုလုံနေတဲ့ WikiLeaks website တည်ထောင်သူ Julia Assange ကိုအင်တာနက်ယာယီအသုံးပြုခွင့်ဖျက်တောက်လိုက်တယ်ဆိုတာကိုအီကွေဒေါအစိုးရကအင်္ဂါနေ့ကအတည်ပြုပါတယ် Julia Assange ကိုနိုင်ငံရေးခိုလုံခွင့်ပေးဖို့2012ခုနှစ်မှာဆုံးဖြတ်ခဲ့တဲ့ကအီကွေဒေါနိုင်ငံအနေနဲ့ဒီပြပရွေးကောက်ပွဲတွေကိုဝင်ရောက်ဆွဲဖက်မှာမဟုတ်ဘူးလို့ဒီနိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အင်တာနက်ကနေဖောက်ထွင်းခိုးယူထားတဲ့ Democrat သမ္မတလောင်း Hillary Clinton မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာရဲ့ email တွေကိုမဖော်ပြအောင် Juliaအဆန့်ကိုတားမြစ်ပေးဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအီကွေဒေါအစိုးရကိုတိုက်တွန်းခဲ့တယ်ဆိုပြီးတော့ WikiLeaks အင်္ဂါနေ့မှာသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဆွဆဲရေးသားထားပါတယ်ဒီဆွဆဲချက်ကိုအမေရိကန်နိုင်ငံသားဌာနပြောခွင့်ရသူကတော့ပြင်းပြထန်ထန်ညှဉ်းဆန်ထားပါတယ်အီကွေဒေါသမ္မတ Rafael Correa ရဲ့အစိုးရအဖွဲ့ကတော့ပြပဖိအားတွေကြောင့်မဟုတ်ပဲသူ့သဘောဆန္ဒအရသာလုပ်ကိန်းတာဖြစ်တယ်လို့ပြောပါတယ်မရေမှုဆိုင်ရာဆွဲချက်နဲ့တရားရင်ဆိုင်ဖို့ဆွီဒင်နိုင်ငံကအလိုရှိနေတဲ့ Julia Assange သူ့ကိုပြန်မပို့နိုင်အောင်လန်ဒန်မြို့ကအီကွေဒေါတန်ရုံမှာလွန်ခဲ့တဲ့၄နှစ်ကျော်ကတည်းကခိုလုံနေတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးတော့ပါမယ်မြန်မာနိုင်ငံမှာသာမကဒေတာတွင်မှာပါငင်းချင်းနဲ့တင်းငင်းရေးရအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါန်ဆန်းစုကြည်ကပြောဆိုပါတယ
် This is our ambition to bring peace and stability into our country and to regions beyond because we
ဟာကြောင့်လဲဆိုတော့ကျမတို့ဟာငင်းချင်းနဲ့တင်းငင်းရေးကင်းမဲ့တဲ့အခြေအနေကိုနှစ်ပေါင်းများစွာခံစားခဲ့ရတာပါအဲ့ဒီလိုအခြေအနေမျိုးကမ္ဘာပေါ်ကတခြားဘယ်နိုင်ငံမှမကြုံရစေချင်ပါဘူးအိန္ဒိယနိုင်ငံဟာကျမတို့ရဲ့လိုအပ်ချက်တွေကိုနားလည်ဆုံးနိုင်ငံပါအဲ့ဒီနားလည်မှုဟာအချိန်နဲ့အမျှပို့ပြီးတော့တိုးတက်လာလိမ့်မယ်လို့ကျမတို့ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့အတွက်သာမကကမ္ဘာကြီးရဲ့လိုအပ်ချက်တွေအတွက်ပါတအူးနဲ့တအူးအမိသဟဲပြုပြီးပို့ပြီးတော့နီနီကက်ကက်ထိတွေ့ဆက်ဆံသွားကြဖို့ဆိုတာကျမတို့ရဲ့ရည်ရွယ်ချက်ဖြစ်လိုပါပဲလို့ဒေါန်ဆန်းစုကြည်ကပြောသွားပါတယ်။မြန်မာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုနိုင်ငံတစ်ခုအဖြစ်တည်ဆောက်တဲ့နေရာမှာအိန္ဒိယနိုင်ငံရဲ့အတွေ့အကြုံတွေကနေသင်ယူလေ့လာဖို့လဲမျှော်လင့်ထားတဲ့အကြောင်းဒေါန်ဆန်းစုကြည်ကပြောပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံတို့အကြားလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေဟာတိတ်ကိုတူညီပြီး21ရောက်လုံခြုံရေးတိုးတက်ကောင်းမွန်ဖို့အတွက်အနီးကပ်ပူးပေါင်းဆောင်ရွက်သွားရေးသဘောတူထားကြပြီလို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့မစ္စတာမိုဒီတို့နယူးဒေလီမြို့တော်မှာဒီကနေ့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့ဒါလိုပြောသွားခဲ့ကြတာပါရှင်
။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကအမေရိကန်တန်ယုံအပြင်ဘက်မှာအမေရိကန်စံကြီးဆန္ဒပြနေတဲ့လူအုပ်ထဲကိုရဲကားတစ်စီးကမောင်းဝင်ပြီးတော့တိုက်ခဲ့တာကြောင့်လူအချို့ဒဏ်ရာရသွားပါတယ်။အမေရိကန်စစ်တပ်ဖိလစ်ပိုင်နိုင်ငံမှာဆက်ရှိနေတာကိုအဆုံးသတ်ဖို့အမေရိကန်တန်ယုံရှေ့မှာဒီကနေ့လူ1000လောက်ဆန္ဒပြခဲ့ကြတာပါ။ရဲတွေကမျက်ရည်ကိုဘုံတွေမိသက်ပိုက်တွေအသုံးပြုပြီးတော့လူစုဖြိုခွဲခဲ့ပါတယ်။ရုံးမြင့်တန်ကြားကပြသတဲ့ပုံရိပ်ထဲမှာတော့ရဲကားမောင်းသူဟာဆန္ဒပြသူတွေကိုကားနဲ့အချင်းချင်းတိုက်ဖို့မလုပ်နိုင်ခင်မှာဆန္ဒပြသူတွေကဒီရဲကားကိုဒုတ်တွေနဲ့ဝိုင်းရံနေတာကိုတွေ့ရပါတယ်။ရဲကားနဲ့အခုလိုလူအုပ်ထဲမောင်းဝင်တိုက်ခဲ့တာကြောင့်ဆန္ဒပြသူ၃ဦးထက်မနည်းဆေးရုံကိုပို့ဆောင်ခဲ့ရတယ်လို့ဆန္ဒပြအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ Renato Reis ကပြောပါတယ်ရဲလုံခြုံရေးတွေကိုစေးနီတွေနဲ့ပက်ခဲ့တဲ့ဆန္ဒပြသူဒါဇင်နဲ့ချီကိုလည်းအဲ့ဒီနေရာမှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်အခုရပိုင်းတွေအတွင်းဖိလစ်ပိုင်သမ္မတ Rodrigo Duterte ဟာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေအဆုံးသတ်ဖို့ပါဝင်တဲ့နိုင်ငံခြားရေးမူဝါဒအလှည့်ပြောင်းတရက်ပြုလုပ်ဖို့ပြောဆိုနေသလိုအမေရိကန်သမ္မတ Barack Obama ကိုလည်းမိမ့်မပြတ်သားအဖြစ်ညွှန်းညွှန်းခေါ်ဆိုခဲ့ပါတယ်ခင်ဗျာ
ဟောင်ကောင်ကိုတရုတ်ပြည်မကြီးကနေတရားလွတ်လပ်ခွင့်ရဖို့လှုပ်ရှားတောင်းဆိုနေကြတဲ့လွှတ်တော်အမတ်တွေတချို့ဒီနေ့လွှတ်တော်အတွင်းကျန်းသစ္စာကျင်းဆိုချိန်မှာတရုတ်ဆိုရလိုလားတဲ့လွှတ်တော်အမတ်တွေကလွှတ်တော်တွေကနေထွက်ခွာပြီးတော့ကန့်ကွက်ကြောင်းပြခဲ့ကြပါဗျ။ Inspiration Party ကတက်ကြွလှုပ်ရှားသူ Sintes Luan နဲ့ Yuwe Chin တို့ဟာဒီကနေ့လွှတ်တော်မှာနောက်တစ်ချိန်ကျန်းသစ္စာကျင်းဆိုဖို့စီစဉ်ထားတဲ့လွှတ်တော်အမတ်အသစ်၅ဦးထဲမှာပါဝင်ပါတယ်။ သူတို့ဟာဒီပြီးခဲ့တဲ့လတုန်းကဟောင်ကောင်ရွေးကောက်ပွဲမှာလွှတ်တော်မတ်တွေအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာတရားဝင်ကျန်းသစ္စာကျင်းဆူရမှာတရုတ်အစိုးရကိုစော်ကားတဲ့အသုံးအနှုန်းတွေပြောဆိုတယ်လို့ဆိုပြီးတော့ဒီလွှတ်တော်အတွင်းတရုတ်အစိုးရလိုလားတဲ့အမှတ်တွေကကန့်ကွက်တဲ့အနေနဲ့လွှတ်တော်တွေကနေထွက်ခဲ့ကြတာပါဒါကြောင့်လေကျန်းကျင်တဲ့အချိန်မှာရှိရမယ့်သတ်မှတ်ထားတဲ့လွတ်တော်အမတ်အရေးအတွက်မပြေတော့တာကြောင့်ကျန်းကျင်ပွဲအထမမြောက်ခဲ့ပဲဒီကနေ့မှထပ်မံကျန်းကျင်မှုဖြစ်လာခဲ့တာပါ။ဒါပေမဲ့ဒီကနေ့မှလည်းအလားတူကျန်းကျင်ပွဲကအထမမြောက်ခဲ့ပါဘူး။တရုတ်စူရောက်ကိုစော်ကားပြောဆိုခဲ့တဲ့အပေါ်မှာသူတို့ဘက်ကမတောင်းမန်သေးတဲ့အတွက်ဒီလိုချင်းကျန်းကျင်ပွဲကိုလည်းကန့်ကွက်ရတာဖြစ်တယ်လို့တရုတ်စူရောက်ကိုလိုလားတဲ့လွတ်တော်အမတ်တွေကပြောပါတယ်ရှင်။
ပြောဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေးခီးစဉ်အမှတ် MH370 ကိုရှာဖွေဖို့ရေအောက်ထဲသွားလာနိုင်တဲ့ drone ကိုအသုံးပြုသွားမယ်လို့ Australia အာဏာပိုင်တွေကပြောပါရယ်ပင်လယ်ရေအနက်ပိုင်းထဲမှာပါပစ္စည်းပိုင်းစတွေကိုရှာဖွေနိုင်တဲ့ sonar စနစ်သုံး drone တင်ဆောင်ထားတဲ့သင်္ဘောကိုအဲ့ဒီနေရာကိုဆေးလွတ်သွားမှာဖြစ်တယ်လို့ Australia သယ်ယူပို့ဆောင်ရေးဆရာ Bureau ADSB ကဒီကနေ့မှပြောလိုက်တာပါအဲ့ဒီ sonar စနစ်သုံး radar ကိုအရင်ကရှာဖွေလုပ်ငန်းတွေမှာလည်းအသုံးပြုခဲ့ပူးပါရယ်ဒါပေမဲ့လည်းဆောင်းရာသီအတွင်းမှာရာသီဥတုဆွေးရွားနေတာကြောင့်ဘေးအန္တရာယ်ကင်းကင်းနဲ့ရှာဖွေလုပ်ငန်းတွေစတင်မှုအခက်အခဲတွေရှိခဲ့ပေမဲ့အခုကမှတော့ပင်လယ်ပြင်အခြေအနေဟာပိုကောင်းမွန်လာပြီလို့ ADSB ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ Sonar စနစ်နဲ့ရှာဖွေရမှာရေရောက်ကအပျက်စီးတွေကိုအချိန်20နဲ့မနည်းရှာဖွေတွေ့ရှိတဲ့အချက်ပြမှုတွေကိုလက်ခံရရှိပြီးနောက်အသေးစိတ်ထပ်မံရှာဖွေဖို့လိုအပ်နေတဲ့ Australia အနောက်ဘက်ကမ်းရိုးတန်းမှာဒီရှာဖွေမှုတွေကိုစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
။မက်ကင်ပြူထွေးနဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့စကိုင်းတိုင်းချင်းတွင်းမြစ်အတွက်မှာဆက်လေမှောက်ပြီးတော့လူများပြသိဆုံးရတဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းချင်းတွင်းမြစ်အတွက်မှာဆက်လေတိမ်းမှောက်မှုမှာသိဆုံးသူတွေအလောင်းတွေကိုရှာဖွေကယ်ဆယ်ရေးလုပ်သားတွေထပ်မံတွေ့ရှိခဲ့ပြီးတော့နစ်မြုပ်သွားတဲ့ဆက်လေအတွင်းကနောက်ထပ်သိဆုံးသူတချို့ရှာဖွေတွေ့ရှိခဲ့တဲ့အတွက်အတည်ပြုနိုင်တဲ့သိဆုံးသူရေအတွက်ဟာ50လောက်အထိရှိလာနေပါပြီ။ဒီချိန်ထဲမှာပဲဆက်လေတိမ်မောက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကတော့အာဏာပိုင်တွေကဖမ်းဆီးအရေးယူဖို့အတွက်ကြိုးပမ်းနေကြပါတယ်။ဆက်လေတိမ်မောက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်ကိုထက်အောင်ခန့်သတင်းပေးပို့ထားတာကိုနားဆင်ပါရှင်
။စကိုင်းတိုင်းဟုံးလင်းမြို့ကနေမုံရွာမြို့ကိုထွက်ခွာလာရင်စနေနေ့တုန်းကချင်းတွင်းမြစ်တွင်တိမ်မောက်ခဲ့တဲ့ဆက်လေပေါ်လိုက်ပါသွားသူတွေကပျောက်ဆုံးနေသူတွေရဲ့လောင်းချုပ်ကိုကယ်ဆယ်ရေးတွေထပ်မံရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။တိမ်မောက်သွားတဲ့အောင်စုမှုကျော်ဆက်လေးကိုပြန်လည်စေယူဖို့ကြိုးပမ်းရမှာနောက်ထပ်အလောင်းချုပ်ထပ်မံတွေ့ရှိနေရတဲ့အတွက်အတည်ပြုနိုင်တဲ့တည်ဆုံးသည့်ရေအတွက်ပိုများလာမယ်လို့မျှော်လင့်ရတဲ့အကြောင်းရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဆက်လေးနှင်းမြို့ကဒေသဖြစ်တဲ့ကဏီမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းနှွန်းနိုင်ကပြောပါတယ်။တ
ည်ဆုံးတော့ကျွန်တော်တို့ဒီစကိုင်းတိုင်းဘက်မှာတော့45လို့ပြောတယ်။ဟိုဘက်ကျွန်းသွားတာ5လောင်းလို့ကြားတယ်။အဲပေါင်းဆိုရင်တော့ပေါင်းလိုက်တော့50လောက်ချင်းပါပေါ့။ဟုတ်ဟုတ်တူးလာနိုင်တယ်ကြာတူးလာနိုင်တယ်ဘာလို့အပါကားထဲမှာပိတ်မိနေတာလည်းရှိနိုင်တယ်အဲ့ဒါအကုန်ဖော်ပြီးမှပဲတွေ့နိုင်တယ်
စနေနေ့ကဆက်လီမော့တဲ့နေ့မှာပဲဆက်လီဝင်တဲ့၄ဦးပါဝင်လူပေါင်း150ကျော်ကိုကယ်ဆယ်နိုင်ခဲ့ပေမဲ့အများပြားကပျောက်ဆုံးနေစေဖြစ်ပါတယ်တိမ်မောက်ချိန်မှာဆက်လီပေါ်လိုက်ပါလာတဲ့ခီးတဲ့ရေတွက်ဟာတတ်မှတ်ထားတာထက်ပိုများနေတာဟာတိမ်မောက်တဲ့အကြောင်းရင်းဖြစ်နိုင်တယ်လို့လည်းယူဆထားကြပြီးပေါ်ဆမှုမစင်မကြီးမောင်းနေမှုတွေနဲ့အရေးယူဖို့စီစဉ်နေတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်စကိုင်းတိုင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးစုံဝီလီဖရန်ကတော့အခုဆက်လေဝန်ထမ်း၄ဦးကိုဖမ်းဆီးထိန်းသိမ်းတာပြီးဆက်လေပိုင်ရှင်နဲ့မောင်းသူတို့ကတော့ထွက်ပြေးတိမ်းရှောင်နေကြဆဲဖြစ်တယ်လို့ပြောပါတယ
်။ဟိုစင်ဝမောင်းတဲ့သူတွေကိုစင်ဝပိုင်ရှင်တို့တော့ဟိုတော့ဘောဒီနေ့ဟိုတော့ဘောမမိသေးဘူးပေါ့။ကျန်တဲ့ဒီစင်မောမှာစင်မောရေလောက်က၄ယောက်တော့ကိုယ်ထိန်းသိမ်းတာပါလေဒီလေ။ရေရင်ကတော့အခုလောလောဆယ်သုံးပုံပုံတစ်ပုံတော့ဟာဖင်ပန်းရအဲ့ဒါလည်းဟောတာပေါ်နေပြီးတော့ခေါင်းမင်းရရေထဲမှာစိုက်ကြနေတယ
်အော်တိုဘာလ15ရက်နေ့ကစကိုင်းတိုင်းဒေသကြီးကဏီမြို့နယ်မိချောင်းတွင်းရွာအနီးမှာတိမ်မောက်ခဲ့တဲ့ဆက်လေကပျောက်ဆုံးသူတွေကိုတော့ကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေကြဆဲဖြစ်တယ်လို့တိမ်မောက်ကိုစေယူနိုင်ဖို့လည်းကြိုးစားနေကြပါတယ်ဒီကနေ့မှာပဲတင်မောနစ်မြုပ်မှုတွင်တေဆုံးသူတွေအတွက်ရည်ရွယ်ပြီးဗုဒ္ဓဘာသာထုံးနှံစင်လာရအမျှတမ်းပေးဝေမှုတွေအနေကင်းပြည့်ရွတ်ဆိုတာတွေကိုလည်းလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ
ကိုထောင်ခန့်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ဖို့အရေးကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်မှာခိုးလုံနေကြတဲ့ဒုက္ခသည်60နီးပါးကိုပထမဆုံးအကြိမ်ဖြစ်ဒီလနှောင်းပိုင်းမှာမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့ပုံမှာဒုက္ခသည်အရေးဆောင်ရွက်သူတွေကစိုးရိမ်မကင်းဖြစ်နေကြပါတယ် ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်ဒုက္ခသည်တွေကိုအကူအညီပေးနေသူတွေနဲ့တိုင်ပင်ဆွေးနွေးမှုတွေမရှိခဲ့သလိုငြိမ်းချမ်းရေးအတွက်အမခံနိုင်တဲ့အခြေအနေမျိုးမရှိသေးတဲ့အချိန်မှာနေရပြန်ဖို့မဲ့အစီအစဉ်ဟာစိုးရိမ်စရာကောင်းတယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ကပြောဆိုလိုက်ပါတယ်။အပြည့်စုံကိုတော့ထိုင်းနိုင်ငံအခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင့်။
ဟုတ်ကဲ့ပါမြန်မာဆိုရထိုင်းဆိုရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR တို့ရဲ့ပူးပေါင်းစီစဉ်မှုနဲ့ထိုင်းမြန်မာနယ်စပ်ကနိုဖိုဒုက္ခသည်စခန်းနေဒုက္ခသည်တွေကိုအောက်တိုဘာလ25ရက်နေ့မှာနေရာရင်းပြန်ပို့ဖို့စီစဉ်နေတဲ့အပေါ်မှာဒုက္ခသည်ရေလှုပ်ရှားသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်ဒုက္ခသည်တွေနေရာရင်းပြန်ပို့ရေးစီစဉ်ကိုလည်းကရင်ဒုက္ခသည်ကော်မတီ KRC နဲ့နိုဖိုဒုက္ခသည်စခန်းကော်မတီတို့ကိုတက်ဆိုင်ရာဒုက္ခသည်ရေဆောင်ရွက်နေတဲ့ဖွဲ့စည်းတွေနဲ့ညှိနှိုင်းတိုင်ပင်မှုမရှိဘူးလို့နိုဖိုဒုက္ခသည်စခန်းရဲ့ကော်မတီဥက္ကဋ္ဌဆော်ဝေါ်ကပြောပါတယ်
အဲ့တော့ပြောမှဆိုဟိုကရင်ဒုက္ခသည်ကော်မတီကြီးပဲမဟုတ်ဘူးကျွန်တော်စခန်းကော်မတီကိုလည်းမဟုတ်တာပဲပြောလဲဟိုအတိပေးတာတော့ပဲရှိတယ်မှာနော်ဒါလို့ဆိုအတိမပေးမရတဲ့အချိန်မျိုးရှိလို့နော်ကျွန်တော်တို့အတိပေးတာတော့ရှိတယ်လောက်ဆောင်မှုအလုပ်တိုင်းတော့ဒီနှစ်ဖက်ဆိုရနဲ့ရတဲ့အတိတောင်းဆိုရနေမှာနော်ဖော်ဆောင်မှုအစီအစဉ်အသေးစိတ်ဥကြတာကျွန်တော်တို့ဘာမှမသိရဘူး
ဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စကို2014ခုနှစ်ကတည်းကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေကောက်ခံခဲ့တဲ့စီရင်တိုင်းပို့ဆောင်သွားမှာဖြစ်ပါတယ်။၎င်းပြည်မြောက်ပြည်မြို့မှာယာယီနေထိုင်မဲ့သူတွေအတွက်ကျန်းမာရေးပညာရေးလူမှုရေးပြင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေအတွက်နိုင်ငံတကာဖွဲ့စည်းတွေဖြစ်တဲ့ UNICEF စစ်တော် Children ဖွဲ့တွေရဲ့ကူညီဆပ်ပါမှုတွေနဲ့ပူးပေါင်းပြီးကူညီဆောင်ရွက်သွားဖို့ပြင်ဆင်ထားတယ်လို့လည်းကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကပြောပါတယ်။
ကောင်းဘက်ကသူနေဖို့ချာဖို့အတွက်တော့ရောစရနလာစာပြင်ဆင်ထားပါလေရှင်နေစရာလည်းကောင်းကောင်းလေးသူတေးလို့ရတယ်ရှိပါလေရှင်မြန်မာပြည်ပြင်ထားပါပြီးလို့ရှိရင်အဲ့ဒီချို့ရတယ်နေရပြန်မဲ့လူမျိုးတွေဆိုတော့သူတို့ရှိချို့ရတော့ပြည်ပြည်မှာပဲဆိုတော့နေခေတ်ကောမှာသူတို့လုံချင်းလေးသမုန်းလေးအရင်ရောစောက်တာရှိတယ်အဲ့ဒါကတော့ငင်းငယ်ရေးပို့ပြီးဖို့စီစဉ်ထားတာတော့ဦးရောစရသူတို့အတွက်ခဏကြာရင်အဲ့ဒီမှာထားပြီးတော့ဦးဘက်ကပြီးရတယ်သူတို့အဲ့ဒီတည်းမှာပဲအဲ့ဒီနေခေတ်ကောထဲမှာပဲသူတို့အဲ့ဒီဘက်အလုံးကိုပြန်ပြီးရွှေ့ပါပါတော့
ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတာဝန်ရှိသူတွေကတော့နေရပြန်ရေးစီစဉ်မှာပါဝင်သူတွေဟာကိုယ်သဘောဆန္ဒလျောက်ပြန်ကြမဲ့သူတွေကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းကရင်ဒုက္ခသည်ကော်မတီ KRC ပန္နာရေးအကြံပေးဖြစ်တဲ့ Noblue Midnight Sun ကတော့နေရရင်ပြန်ဖို့ရေးစီစဉ်ဟာဒေသတွင်းငြိမ်းချမ်းရေးအတွက်အမှတ်ကန်ချက်ရှိမှသာဆောင်ရွက်တဲ့လို့ပြောပါတယ
်။ KRC အနေနဲ့ကတော့မတမ်းမြင်ဘူးအားလည်းမပေးဘူးပေါ့နော်။အဲ့ဒါဆို KRC ရဲ့မူရတည်နေတာကပြည်တွင်းစစ်ငင်းချမ်းမှုအပြစ်ခတ်နိုင်ငံလုံးအပြစ်ခတ်ရဆဲရေးတို့လူခွင့်ရေးချိုးဖောက်မှုတွေမရှိတော့တဲ့အချိန်အမှန်ကန်ကျက်လုံးဆုံးမှုတေချာစစ်ဆိုင်အခြေခံမှာပြဖို့တေချာစစ်ဆင်ပြီးတော့မှပြမှုအဲ့ဒီပုံမှန်ရတည်တဲ့တရားတက္ကသမှာကျွန်တော်တို့နေနေတော့မပါဝင်ဘူးပါနော
်။ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခသည်စခန်း၉ခုမှာဒုက္ခသည်ဥယျာဉ်တသိန်းကျော်နေထိုင်လျက်ရှိပြီးနုဖိုဒုက္ခတဲ့စခန်းမှာတော့လက်ရှိဒုက္ခတဲ့စုစုပေါင်း11,000ကျော်အိမ်ဆောင်စုပေါင်း2,200ခန့်ရှိနေပါတယ်။ဒီဒုက္ခသည်နေသူအများစုဟာ KNU ကင်းမျိုးရာစည်းုံနဲ့အစိုးရတမလို့တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွင်နေရရင်းကိုစွန့်ခွာထွက်ပြေးနေရသူတွေဖြစ်ကြပါတယ်။ကရင်ပြည်နယ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေနေရပြန်နိုင်အောင် UNHCR နဲ့ပြည်နယ်အစိုးရတို့ပူးပေါင်းကြိုးပမ်းခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။
သူတို့တော့သိတာမသိတာတော့ကျွန်တော်သိကျွန်တော်တို့ကတော့ UNHCR နဲ့ကျွန်တော်တို့တွေ့ပြီးလုပ်နေတာတော့အဓိကပါ
KNU နဲ့မြန်မာအစိုးရတို့အပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိပြီးနောက်ပိုင်းနေရရင်းပြန်ဖို့ထိုင်းအာဏာပိုင်ကနေဖိအားပေးမှုတွေရှိလာတယ်လို့မြန်မာနိုင်ငံသွင်းပြန်လည်ခြေချနေထိုင်လူတဲ့ဒုက္ခသည်တွေရဲ့သဘောထားတင်ပြလာမှုကြောင့်ထိုင်းမြန်မာနှစ်နိုင်ငံတာဝန်ရှိသူတွေနဲ့ UNHCR တို့ပူးပေါင်းပြီးပရမဆုံးဒုက္ခသည်တွေနေရပြန်နိုင်ရေးကိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်းတဲ့ရင်ပေးပို့ထားတာပါအခုတခါမှာတော့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့ပါဝင်ဆွတ်ဖက်မှုအခမ်းကဏ္ဍနဲ့ပတ်သက်တဲ့အမြင်တွေကိုပြောပြပါရစေရွေးကောက်ပွဲမှာ Republican သမ္မတလောင်း Donald Trump အနိုင်ရအောင်ကြံစည်တဲ့အနေနဲ့ရုရှားနိုင်ငံကနိုင်ငံလုံးဆိုင်ရာ Democratic Party ကော်မတီကို Cyber Internet ကနေထိုးဖောက်တိုက်ခိုက်ခဲ့တယ်လို့အမေရိကန်ဆိုရကတရားဝင်ဆွဆွဲထားပါတယ်ရုရှားသမ္မတ Vladimir Putin ကတော့ဒီလိုဘလိုနီးနဲ့မှဆွတ်ဖက်တာမျိုးမလုပ်ဘူးလို့ညင်းဆိုထားပါတယ်ရုရှားဆွတ်ဖက်မှုကတော့ Republican Party သမ္မတလောင်း Donald Trump နဲ့ Democratic Party သမ္မတလောင်း Hillary Clinton တို့ကြားသဘောထားကွဲလွဲနေတဲ့ကိစ္စရပ်တွေအများကြီးထဲမှာတစ်ခုပါဝင်ဖြစ်ပါတယ် VOA ရဲ့အင်ဂျီရောသတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကတင်ဆက်ပေးပါမယ်
ရုရှားနိုင်ငံကလွန်ခဲ့တဲ့2 နှစ်အတွင်းနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးပိုပြီးပြက်ပြက်သားသားကင်တွယ်လာတာတွေ့ရပါတယ်။ပထမအနေနဲ့ယူကရိန်းခွဲထွက်ရေးသဘုံတွေကိုထောက်ခံပံ့ပိုးပြီးတော့ခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့ပါတယ်။ဒုတိယဆောင်ရွက်ချက်ကတော့စီးရီးယားသမ္မတဘရှာအယ်အာဆတ်အစိုးရကိုစားဝင်ရောက်ဆက်ဖက်တိုက်ခိုက်ပေးနေတာဖြစ်ပါတယ်။ ရုရှားရဲ့အရေးယူလှုပ်ရှားမှုတွေကဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲရဲ့စကားစစ်ထိုးပွဲတွေမဲဆွယ်စည်းရုံးပွဲတွေမှာခဏခဏပြောနေရတဲ့အကြောင်းအရာတွေဖြစ်နေပါပြီ။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ကတော့ရုရှားဆက်ဖက်မှုအပေါ်ခက်တင်းနေမဲ့တုံ့ပြန်ပါတယ်
။ I want to emphasize that what
ရုရှားရဲ့ရည်မှန်းချက်တွေနဲ့ရန်လိုမှုတွေဟာကျမတို့အတွက်ဒုက္ခပေးမယ့်အန္တရာယ်ဆိုတာကိုအလေးအနက်ပြောလိုပါတယ်တဲ့ရုရှားကစီးရီးယားမှာသူတို့ဖြစ်စေချင်တာတွေအလုံးအတွက်ဆုံးဖြတ်ခဲ့ပြီးဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှလည်းသူတို့ဖြစ်စေချင်တဲ့သူတမရဖြစ်လာဖို့အတွက်ဆက်ဖက်တာတွေလှုပ်ဖို့ဆုံးဖြတ်ထားပြီးပါပြီသူတို့ဖြစ်စေချင်တဲ့သူကတော့ကျမမဟုတ်ပါဘူးလို့ပြောဆိုသွားတာပါဘရူကင်းစ်သုတေသနဌာနရဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ထော့မတ်စ်ရိုက်ကတော့အာဂါဒတွေကတော့အပြန်အလှန်ရှိပုံရတယ်လို့အခုလိုသုံးသပ်ပါတယ
်ပူတင်ဘလိမ်းစ်
ပူတင်ကသူ2012ခုနှစ်တုန်းကအာဏာပြန်ရတော့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုဟယ်လီကလင်တန်ကထောက်ခံအားပေးခဲ့ဘူးတယ်လို့ပြစ်တင်ပါတယ်သူ့ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအမေရိကန်ပြည်ထောင်စုအထူးသဖြင့်အမေရိကန်နိုင်ငံရေးဌာနကနောက်ွယ်ကကြိုးကင်ခဲ့တယ်လို့ပူတင်ကယူဆခဲ့တာပါ
ဒေါ်နယ်ထရမ့်ကတော့ပူတင်နဲ့ပတ်သက်တဲ့သူ့ရဲ့အစိုးပိုင်းကအကောင်းမြင်တဲ့မှတ်ချက်ကိုအခုလိုလေတန်းလျှော့ပြောဆိုလိုက်ပါတယ်
။ I don't love. I don't
ပူတင်ကိုချစ်လဲမချစ်တယ်လို့မုန်းလဲမမုန်းပါဘူး။ဘလို့အလုပ်ဖြစ်မယ်ဆိုတာစောင့်ကြည့်ကြတာပေါ့။ကျွန်တော်တို့သူတို့နဲ့ဆက်ဆံရေးကောင်းလာနိုင်တယ်လို့ဆက်ဆံရေးလည်းပြတ်သွားနိုင်ပါတယ်။ဆက်ဆံရေးအတင်းအကျပ်လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။
ထရမ့်ရဲ့ရုရှားအပေါ်ယက်တီချက်ကအမေရိကန်ရီပပ်ဘလစ်ကန်ပါတီဝင်အလုံးနီးပါးနဲ့ဒီမိုကရက်တစ်ပါတီကနိုင်ငံသားရေးမူဝါဒဆိုင်ရာခေါင်းဆောင်တွေရဲ့ယက်တီချက်နဲ့တော့လုံးဝဖိလားဆန့်ကျင်ဖြစ်နေတယ်လို့အကြမ်းဖက်တိုက်ဖက်ရေးကြွန့်ကျင်သူမယ်ကွန်နန့်စ်ကအခုလိုသုံးသပ်ပါတယ်
He believes that Russia's positions
ဗလာဒီမီယာပူတင်ရဲ့လိုအပ်ချက်စင်းတွေတဲ့အလုံးနီးပါးဖြစ်တဲ့နေတိုးဖွဲ့ကြီးဟာခင်းနောက်ကြပြီးအသုံးမဝင်ဖြစ်နေတယ်။ EU ဥရောပသမ္မတကလည်းပြိုကွဲအရှေ့ဥရောပကိုရုရှားကအပြည့်အဝပြန်လဲထိန်းချုပ်ချုပ်ကန်ရေးဆီးရီးယားမှာလည်းရုရှားကြိုက်တယ်လို့လို့စတဲ့ဒီရုရှားယက်တီချက်တွေကိုထရမ့်ကယုံကြည်နေတာဖြစ်ပါတယ
်။ရုရှားရဲ့ဒီအပြုတ်မှုတွေကိုကလင်တန်နဲ့တခြားသူတွေကတော့ရမ်းကားတယ်လို့ရှုမြင်ပေမယ့်ဒေါ်နယ်ထရမ့်ကတော့ဒါဟာအခွင့်အလမ်းတရလို့ရှုမြင်ပါတယ်တဲ့
။ I think it would be great if we get along with Russia.
ဥပမာခုအနေနဲ့ပြောရရင်ကျွန်တော်တို့ရုရှားနဲ့အဆင်ပြေရင် IS အကြမ်းဖက်အဖွဲ့ကိုပူးပေါင်းပြီးတိုက်နိုင်တာပေါ့ဗျာ။ဒါပေမဲ့ပူတင်ကိုတော့ကျွန်တော်မသိပါဘူး
။ Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွေကတော့သူတို့ရဲ့မဲဆွယ်စည်းရုံးရေး email တွေကိုထိုးဖောက်တိုက်ခိုက်ခဲ့တဲ့အထောက်အထားတွေဟာသမ္မတပူတင်က Donald Trump ကိုနောက်တက်မဲ့ American သမ္မတဖြစ်စေချင်နေတာလို့ပြောနေကြပါဗျ။ Donald Trump ရဲ့မဲဆွယ်စည်းရုံးရေးမှုတွေကတော့မဲဆန္ဒရှင်တွေအနေနဲ့ Democratic Party email တွေခိုးယူခံရတာဘသူလက်ချက်ဆိုတာတဲ့အဲ့ဒီ email တွေမှာပါတဲ့ကတိကအောက်ဖြစ်နိုင်ခြေရှိတဲ့အချက်လက်တွေကိုပို့ပြီးအာယုံစိုက်တဲ့လို့ပြောဆိုစည်းရုံးနေပါတယ်
။ဒေါခင်ဆိုဝင်းတင်ဆက်ထားတာပါ။အခုဆက်ပြီးတော့ Australia နိုင်ငံကသတင်းတစ်ပုဒ်ကိုကြည့်အောင်ပါ။တောင်ပစိဖိတ်ကျွန်းငယ်ပေါ်ကထိမ့်သိမ်းရေးစခန်းတွေမှာထားရှိတဲ့ရွှေပြောင်းဒုက္ခသည်တွေကိုနှိပ်စက်ညှဉ်းပန်းမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေကိုဩစတြေးလျနိုင်ငံကပယ်ချလိုက်ပါတယ်။နောင်ယူကျွန်းပေါ်ကဩစတြေးလျအစိုးရရဲ့ထိမ့်သိမ်းရေးစခန်းတွေကခိုးလုံးခွင့်တောင်းခံသူတွေဟာမတိကျတဲ့ထိမ့်သိမ်းရေးစခန်းတွေကနေလွတ်မြောက်နိုင်ဖို့အတွက်ကိုယ့်ကိုယ်အဆုံးစီရင်တာတွေရှိတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ MSD International အဖွဲ့ကထုတ်ပြန်တဲ့စီရင်ခံစာမှာဖော်ပြထားပါတယ်။ VOA သတင်းတောက် Phil Marsa Sydney မြို့ကနေသတင်းပေးပို့ထားတာကိုရှာဖောင်းကတင်ဆက်ပေးပါမယ်
။တောင်ပစိဖိတ်ဒေသကကျွန်းတကျွန်းဖြစ်တဲ့နာရူးကျွန်းပေါ်မှာထိမ့်သိမ်းခံထားရတဲ့ခိုလုံခွင့်တောင်းခံသူတွေဟာစနစ်တကျရစ်စစ်စွာမျက်ကွယ်ပြုခံထားရတယ်လို့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကပြောပါရယ်။ရွှေပြောင်းနေထိုင်သူကလေးငယ်တွေရဲ့အခွင့်အရေးတွေအတိုင်းအတာတစ်ခုထိဆိုးဆိုးဝါးဝါချိုးဖောက်ခံရကြောင်းလူငယ်တွေဟာလည်းကြောင်တက်ခွင့်မရကြောင်းစာတာတွေပါအဝင်ဩစတြေးလျအစိုးရဟာရွှေ့ပြောင်းနေထိုင်သူလူငယ်တွေကိုလုံခြုံတဲ့ပတ်ဝန်းကျင်တစ်ခုဖြစ်အောင်မလုပ်ပေးနိုင်ခဲ့ဘူးလို့ Island of Despair မျောလင့်ချက်ပြတ်သုံးစေတဲ့ကျွန်းလို့အမည်ပေးထားတဲ့ Amnesty International အဖွဲ့ရဲ့အစီရင်ခံစာထဲမှာဩစတြေးလျအစိုးရကိုစွပ်စွဲထားပါတယ်။အရင်တုန်းကထိမ့်သိမ်းရေးစခန်းမှာနေခဲ့ကြတဲ့ခိုလုံခွင့်တောင်းခံသူ950ကျော်ဟာဒုက္ခသည်ဖြစ်အတိမပြုခံရပြီးတဲ့နောက်အခုအခါမှာလူဦးရေ1000လောက်ရှိတဲ့နောက်ရူးကျွန်းပေါ်ကကျွန်းသူကျွန်းသားတွေနဲ့အတူနေထိုင်ကြပါတယ်။သူတို့တွေအများစုဟာအီရန်နဲ့အာဖဂန်နစ္စတန်ကလာတဲ့ခိုလုံခွင့်တောင်းခံသူတွေဖြစ်ကြပါဗျ။သူတို့တွေဟာခိုလုံခွင့်ရရှိတာကလွဲလို့ဒုက္ခသည်တွေဟာကျန်းမာရေးဆောင်ရှောက်မှုအနေအချင်းလောက်သာရရှိပြီးအချစ်အနှင်းဆင်းရဲတဲ့ဒုက္ခသည်စခန်းမှာတီးခံပြီးနေနေကြရတယ်လို့ Amnesty International အဖွဲ့ကဆိုဆွဲထားပါဗျ။နာရူးကျွန်းထိမ့်သိမ်းရေးစခန်းကအချစ်အနှင်းတွေဟာတီးခံနိုင်စရာမရှိဘူးလို့ Amnesty International ရဲ့အစီရင်ခံစာကိုရေးသားသူ Anna Nistat ကပြောပါဗျ။
I don't think I've seen such levels of mental distress.
There is no reason for the suffering. They're not in their own. They've fled the kind of world that we're talking about. They're not in their own. 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 They're not in their own.
နိုင်စက်ညင်းမဲ့မှုတွေအတိုင်းအတာတစ်ခုထိရှိတဲ့ဆိုတဲ့ Amnesty International အဖွဲ့ရဲ့စွပ်စွဲချက်ကိုဩစတြေးလျအာဏာပိုင်တွေကတော့အပြင်းထန်ကန့်ကွက်နေပါတယ်။ကင်မရာမြို့မှာပြုလုပ်တဲ့လွှတ်တော်ကော်မတီတရားရဲ့ကြားနာမှုတွင်ဩစတြေးလျလူဝင်မှုတိကျရေးဌာနအကြီးအကဲ Mike Pazulo က Amnesty International အဖွဲ့ရဲ့စွပ်စွဲချက်ကိုအခုလိုကန့်ကွက်ပြောဆိုပါတယ်။
I don't accept that characterization. It doesn't surprise me.
ဒီလိုဆွဆွဲရေးသားမှုမျိုးကိုကျွန်တော်လက်မခံပါဘူး။ကျွန်တော်လိုအထက်လွှတ်တော်မှတယောက်ကိုမအံ့ဩစေပါဘူး။ဘာကြောင့်လဲဆိုတော့ MSD International ရဲ့အစီရင်ခံစာတွေထဲမှာအခုလိုစင်တူတဲ့ရေးသားချက်တွေကိုကျွန်တော်တွေးခဲ့ဘူးလို့ပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရရဲ့ policy ကိုရှင်းပြတဲ့နေရာမှာရောကျွန်တော်ဌာနအတွက်ပါနှစ်ခုစလုံးကိုကိုစားပြုပြီးဒါဟာမမှန်ကန်ဘူးလို့ကျွန်တော်ညင်းပါတယ်။ဒါဟာဩစတြေးလျအစိုးရဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးဌာနရဲ့ရည်တည်ချက်မဟုတ်သလိုနိုင်ငံတကာဥပဒေဒါမှမဟုတ်ဘဲဥပဒေကိုမှချိုးဖောက်ခဲ့တာတွေမရှိပါဘူး
။ဩစတြေးလျအစိုးရရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအရပင်လယ်ရေကြောင်းကနေဩစတြေးလျနိုင်ငံတဲကိုလာဖို့ကြိုးစားတဲ့ခွန်လွန်ွေတောင်းခံသူတွေကိုဖမ်းမိရင်ပပွာညူဂီနီမှာရှိတဲ့မန်နက်စ်ဂျွန်ဒါမှမဟုတ်နာရူဂျွန်ထိန်းသိမ်းရေးစခန်းတွေမှာပို့ဆောင်ထားရှိပြီးသူတို့တွေကိုဩစတြေးလျနိုင်ငံတဲအခြေကျနေထိုင်ခွင့်မပြုပါဘူး။ဒီမူဝါဒကြောင့်အင်ဒိုနီးရှားနိုင်ငံအပါအဝင်တခြားနေရာတွေကနေပြီးပင်လယ်ရေကြောင်းနဲ့ဖြတ်ကျော်ဝင်လာကြတဲ့ခိုလုံွေတောင်းခံသူတွေကိုရပ်တန့်နိုင်မှာဖြစ်ပြီးတော့ဒါမှသာလျှင်သူတို့ရဲ့အသက်အန္တရာယ်ကိုကာကွယ်နိုင်မယ်လို့ဩစတြေးလျအစိုးရကအခိုင်အမာပြောဆိုနေတာပါ။ဒါပေမဲ့လည်းဒီမူဝါဒဟာစစ်ပွဲတွေဖိနှိပ်မှုတွေကနေထွက်ပြေးလာတဲ့သူတွေကိုမကောင်းတဲ့သူတွေလို့ဆက်ဆံရရောက်တယ်လို့လူသားမဆန်တဲ့မူဝါဒဖြစ်တယ်လို့ဝေဖန်သူတွေကတော့ပြောပါတယ်။ယခုနေ့အစောပိုင်းတုန်းကမင်းစ်ဂျွန်ထိတ်သိမ်းစခန်းဟာဖွဲ့စည်းပုံခြေခံဥပဒေနဲ့ကိုက်ညီမှုမရှိတာကြောင့်လာမယ့်လတွေမှာပိတ်ပစ်ဖို့ရှိတယ်လို့ဖော်ပွားညူဂီနီတရားသူကြီးတွေကအဆုံးဖြတ်ချက်ချထားပါတယ်ရှင်
။ရှားဖောင်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်ခင်ပြည့်ထွေးကကြီးညာပေးပါမယ်ရှင
်။အိန္ဒိယနိုင်ငံမူဆူမျိုးကို IS စစ်သွေးကြွားရေးလက်ထက်ကနေလွတ်မြောက်အောင်အနိုင်တိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာပြောဆိုလိုက်ပြီးဒီချိန်ထဲမှာလည်းရှစ်ဆက်ကြုံတွေ့ရမယ့်အခက်အခဲတွေကိုသတိပေးပြောဆိုထားပါရယ်။မူဆူမျိုးတွေမှာတန်းတဲ့ချီတဲ့အရက်သားတွေနေထိုင်နေနိုင်တာကြောင့် IS စစ်သွေးကြွားရေးကိုအမြင့်ပြတ်ချိန်မုန်းတဲ့အပြင်ဒီချိန်ထဲမှာလည်းဒီတိုက်ခိုက်မှုတွေကနေဘေးလွယာရှောင်ရှားကြရတဲ့အရက်သားပြည်သူတွေရဲ့လုံခြုံရေးနဲ့သူတို့အတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့ကိုအာရုံထားလှုပ်ဆောင်နေတယ်လို့သမ္မတအိုဘားမားကပြောပါရယ်ရှင်။American Republican သမ္မတလောင်းဒေါ်နယ်ထရမ့်ကဒီ American နိုင်ငံရေးကိုတန့်ရှင်းအောင်လုပ်မယ်လို့ဆိုပြီးတော့သူချင်းကလှုပ်ဆောင်သွားမယ့်အစီအစဉ်တွေကိုအဆိုပြုတဲ့အထက်မှာ Congress လွှတ်တော်အမတ်တွေရဲ့တာဝန်သက်တမ်းအရေးအတွက်ကန့်သတ်ဖို့ကိုထည့်သွင်းပြောဆိုသွားပါတယ်။ဒီလိုလှုပ်ခြင်းအပြင်အစိုးရရဲ့အချင်းပြတ်ချဆမှုတွေကိုအဆုံးသတ်နိုင်မယ့်အပြင်လက်တလောကြုံတွေ့နေရတဲ့စီးပွားရေးပြဿနာတွေကိုပါအဆုံးသတ်နိုင်မှာဖြစ်တယ်လို့ထရမ့်ကပြောပါရရှင်။မြန်မာနိုင်ငံမှာသာမကဒေသအတွင်းမှာပါငင်းချင်းနဲ့တင်းချင်းရအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဘာကြောင့်လဲဆိုရင်တော့မြန်မာနိုင်ငံဟာငင်းချင်းနဲ့တင်းချင်းကင်းမဲ့တဲ့အခြေအနေကိုနှစ်ပေါင်းများစွာခံစားခဲ့ရတာကြောင့်အဲ့ဒီလိုအခြေအနေမျိုးကမ္ဘာပေါ်ကတခြားဘယ်နိုင်ငံကမှလည်းမကြုံစေရစေချင်ဘူးလို့ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်။မြန်မာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုနိုင်ငံတစ်ခုအဖြစ်တည်ဆောက်တဲ့နေရာမှာအိန္ဒိယနိုင်ငံရဲ့အတွေ့အကြုံတွေကနေတင်ယူလေ့လာနိုင်ဖို့လည်းမျှော်လင့်နေကြောင်းဒေါက်တာဆန်းစုကြည်ကဒီအိန္ဒိယဝန်ကြီးချုပ်နရင်ဒရာဒီနေ့ပူးတဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါရရှင်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကဒီအမေရိကန်တန်ယုံအပြင်ဘက်မှာတော့အမေရိကန်စန့်ကျင်ဆန္ဒပြတဲ့လူအုပ်ထဲကိုရဲကားတစ်စီးမောင်းဝင်တိုက်ခဲ့တာကြောင့်လူတို့တို့တရားရသွားပါတယ်။အမေရိကန်စစ်တပ်ဖိလစ်ပိုင်နိုင်ငံမှာဆက်ရှိနေတာကိုအဆုံးသတ်ဖို့အမေရိကန်တန်ယုံရှိမှလူဒီနေ့ဒီလူထောင်နဲ့ချီဆန္ဒပြခဲ့ကြတာပါရှင်
။သတင်းကြီးချုပ်ကမှခင်ပြထွေးကကြီးညာပေးခဲ့တာပါ။စီစဉ်ထုတ်လွှင့်မှုကတော့ရှားပေါင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Linus Rimkes ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။View American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00ထိလိုင်းနိုမီတာ25 24 52တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါ့ကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.